ညောင်းလာရင်ညောင်းတာကိုရှုနောက်ကြောကရလာရင်ရတာကိုကြားတယ်ရတယ်ရှုပြရသွားရင်ဖောင်းတာပိန်တာပြန်ရှုဒီစုံတစ်ခုကိုရှုပြီဆိုလို့ရှိရင်အဲ့ဒီရှုရတဲ့စုံတစ်ခုရက်မတော်မချင်းသုံးမသွားကုန်မသွားမချင်းဆက်ဆက်ပြီးရှုသုံးသွားကုန်သွားပြီဆိုတော့ပင်နိုင်ဖြစ်တဲ့ဖောင်းမှုဝါယောဒပိန်မှုဝါယောဒကိုပြန်ရှုမလွယ်ဘူးလားအဲ့ဒါလို့ရှုရင်ရှုရင်နဲ့ဝါယောယုတ်နဲ့တကွာပထဝီအာဘောဒေသောနဲ့နံသဘောတွေပါအမှန်တိုင်းသိလာပြီဆိုတော့ကိလေသာငြိမ်းလို့ဆင်းရဲငြိမ်းတယ်ကဲမများဘူး5မိနစ်လောက်စမ်းကြည့်ကြလို့ပြင်းထိုင်ညာကြုံညုံထိုင်ကဲအစမ်းမယ်တော့လောက်ပါပြီဘုန်းကြီးတို့တရားသိမှုအချိန်နောက်ကျသွားမှဆိုလို့ပြန်စလိုက်ကြဗျာဆင်းရဲကလွတ်မြောက်ရေးအတွက်ကဲတင်ရှင်ဖြစ်တဲ့ဒီတတိပဌာန်းတရား၄ပါးကိုပြည့်မှုတွေကိုခုခံကာကွယ်ဖို့ပြည့်မှုတွေနဲ့တွေ့တဲ့အခါမှာမဆင်းရဲဖို့စီးပွားပြည့်တည်ဖြစ်စေ၊ကုန်ကျုံးတည်ဖြစ်စေ၊သားသေးသည်၊သမီးသေးသည်ဖြစ်စေ၊မိမိဘသေးသည်ဖြစ်စေအိမ်မီလောင်ရေရေတိုက်စားလို့ပြည့်စည်သည်ဖြစ်စေဘယ်လိုအပြည့်နဲ့ပဲတွေ့တွေ့အဲ့ဒီအပြည့်တွေကိုအပြည့်တွေရဲ့ဓာန်ခံနိုင်ပြီးတော့ဆင်းရဲမှုမဖြစ်ဘဲနဲ့ချမ်းသာစေတဲ့ဤကောင်းလံကောင်းဖြစ်တဲ့ဒီဤကိုမြတ်စွာဘုရားအရှင်အနန္တအညွှန်ကြားတော်မူရာခြင်းဖြစ်တဲ့အကြောင်းဤဓာန်လေးဘုန်းကြီးတို့နည်းနည်းပြန်ကြည့်ကြရအောင်ဘယ်လိုကနေပြီးတော့အရှင်အနန္ဒာကိုမြတ်စွာဘုရားဟာဒီတရားကဲတင်ရှင်အနေနဲ့ညွှန်ကြားတော်မူရသလဲဆိုတာဒီတရားအစကပြောခဲ့တဲ့အတိုင်းပဲမြတ်စွာဘုရားဟာ45ဝါမြောက်ဖြစ်တဲ့နောက်ဆုံးဝါမှာဝေလဝရွာမှာဝါကပြီးတဲ့နောက်အစဉ်အတိုင်းသာဝတိကြီးကိုပြန်ကြွတော်မူတယ်ဝိသာလီအနိကဝေလူဝရွာကနေပြီးတော့အရှင်းမြောက်ဖြစ်တဲ့သာဝတိတီပြန်ကြွလို့ဝါကျွတ်တဲ့အခါလို့ပေါ်လေသာဝတိတီပြန်ရောက်တော့တဇောင်းမုံလဇန်ရှိရဲ့အဲ့ဒီနေ့လောက်မှရောက်သွားတယ်ဒီနေ့မှာအရှင်သာရိပုတ္တရာလည်းပဲမြတ်စွာဘုရားနဲ့အတူတကွသာဝတိတီပြန်လာရင်ကမိမိတရင်300အကြောင်းရောက်တဲ့အခါကျတော့တရင်300အကြောင်းမှာသေနာသနတန်ရှင်ရေးလေးတွေကျောင်းအသုံးဆောင်အစီအစဉ်တွေကြပြည့်အောင်တန်ရှင်ရေးလုပ်လို့ပြီးတဲ့အခါကျတော့အရှင်သာရိပုတ္တရာရဲ့တပည့်များကအရှင်သာရိပုတ္တရာကိုဝေကြီးဝငယ်ပြုပြီးပြန်သွားကြတော့အရှင်သာရိပုတ္တရာဟာသရေနယ်အခင်းလေးကိုယူပြီးတော့တိတ်ဆိတ်ရာတနေရာမှာသရေနယ်လေးခင်းလေးခင်းပြီးတော့သမာဘဝင်စားပြီးသမာဘချမ်းသာကိုခံစားရတယ်။သမာဘချမ်းသာခံစားပြီးသမာဘကထတဲ့အခါကျတော့စိတ်ထဲမှာပေါ်လာတယ်။ရှင်တော်မြတ်ဖရာနဲ့တကွရှင်တော်မြတ်ဖရာရဲ့တပည့်သာဝကကြီးများဘယ်ပုဂ္ဂိုလ်ကများဥစွာပြိဋိနိဗ္ဗာန်ဆံရပါလိမ့်မလဲလို့ရှင်းအစဉ်အလာကိုသူကြည့်တဲ့အခါကျတော့မြတ်စွာဘုရားပြိဋိဘံမစံမီအက္ခတာဝကမထေရကြီးများကပြိဋိဘံစံနာကိုတွေ့တဲ့အတွက်မိမိရဲ့ပြိဋိဘံစံဖို့ရက်ကိုရွှေညာတော်နဲ့ကြည်လိုက်တဲ့အခါကျတော့မိမိရဲ့ဇီဝိတ္တရေသက်တမ်းဟာ9ရက်သာရှိတော်တာကိုရှင်သာရိပုတ္တရာမြင်တော်မူတဲ့9ရက်သာရှိတာမြင်တော်မူတော့ခဏရရှိရပြိဋိဘံသာမပဲပြိဋိဘံမစံသေးပဲနဲ့ရှုေ့ထားလို့ရအောင်လုံးတော့လုံးလို့ရတယ်ဘာလို့ရကြလဲဆိုတော့ဣတိပတ်၄ပါးပွားရတယ်ဣတိပတ်၄ပါးကိုမိမိတဏ္ဍာမှာထက်တဲ့တဏ္ဍာအင်္ဂေါအာဂေါဖြစ်အောင်ပွားထားရတယ်သန္တာဣတိပတ်စိတ်တာဣတိပတ် ဝိရိယအေဒီပါဝိမန္တအေဒီပါဆိုရဲအေဒီပါလေးပါပွားလို့ရှိရင်နိုင်နေကျွမ်းကျင်ပြီးအားကောင်းပြီဆိုလို့ရှိရင်တော့ပရိနိဗ္ဗာန်စံမဲ့နေ့ရွှေ့လို့ရတယ်။နောက်တနည်းကတော့အာယုသင်္ခါရမလွတ်တည်းပဲထားလို့ရှိရင်လည်းရွှေ့လို့ရတယ်။သို့တော်လည်းပဲဖြစ်လာတဲ့အကြောင်းတွေစုပေါင်းပြုပြင်ထားလို့ပြုလုပ်ပေလို့ဖြစ်ပေါ်လာတဲ့ယုတ်တရားနန္တရားအစုဒီအစုဟာပြက်ပြက်ကြီးနေရတာဖြစ်တော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဒီစင်းရဲတွေကရှိနေတဲ့အရှင်သာရိပုတ္တရာတဏ္ဍာမလောဘဒေါသမောဟအစိုက်တဲ့ကိလေသာမီးတွေကအပြည့်အစုံငြိမ်းသွားလို့ဟိုကိလေသာဆင်းရဲမရှိတော့လည်းပဲအရှင်မြတ်ရဲ့တဏ္ဍာမယုတ်တရားအစုနန္တရားအစုကတော့ရှိနေသေးသင်္ခတလို့ခေါ်တဲ့အကြောင်းနဲ့စုပေါင်းပြုလုပ်ပြီးလို့ဖြစ်ပေါ်လာတဲ့ဒီယုတ်စုနာစုဟာတပြက်တည်းပြက်နေတော့ဆင်းရဲနေတာပဲတကယ်လို့သာဒီယုတ်နာစုဟာနောက်ထပ်ထပ်ပြီးတော့မဖြစ်တော့ဘဲနဲ့ပဝတ္တခေါ်တဲ့မပြတ်ဖြစ်နေတဲ့သဘောကနေပြီးအပဝတ္တခေါ်တဲ့အဖြစ်လုံးဝရပ်သွားတဲ့သဘောရောက်ပြီဆိုလို့ရှိရင်တော့ဆင်းရဲခတ်သိမ်းငြိမ့်ပြီဒီတော့အရှင်သာရိပုတ္တရာကမိမိရဲ့ပြိဋိဘံစံရက်ကိုရွှေ့မထားလို့ဒါနဲ့ပဲဟုတ်ပြီပြိဋိဘံစံမဲ့ရက်ကတော့ရက်အပိုင်းခြားတလောက်ပဲရှိတော့တယ်ဒီတော့နောင်တော့နောင်တော့ညီတော့ညီတော့တွေပြိဋိဘံစံတာဘယ်မှာစံရသလဲရွှေညာတော့နဲ့ကြည့်တော့အရှင်ရာဟုလာမတိကတာဝတိန်သာနတ်ပြည်မှာပြိဋိဘံသန္တာကိုတွေ့ရတယ်။အရှင်ကောဏညမတိကတော့သတ္တန္တအိုင်မှာပြိဋိဘံသန္တာကိုတွေ့ရတယ်။ဒါကငါကိုယ်တိုင်တော့ဘယ်ပြိဋိဘံဘယ်မှာပြိဋိဘံဆံရမလဲ။ကြည့်တဲ့အခါကျတော့မိမိရဲ့ပြိဋိဘံဆံရနေရဟာမိမိရဲ့မွေးဖွားရာတိုက်ခန်းမှာပဲလို့မြင်တော်မူတယ်။ဒါနဲ့ဘာကြောင့်ပြိဋိဘံဆံရဟာမွေးဖွားရတိုက်ခမ်းမှာဖြစ်တဲ့လဲလို့တဆင့်ကြည့်ပြန်တဲ့အခါကျတော့အရှင်သာရိပုတ္တရာရဲ့မေတော်သာရိပုတ္တေမကြီးကဗုဒ္ဓရဲ့တပည့်သာဝကမဟုတ်ဘူးသူရဲ့သားတွေသမီးတွေဟာ9ယောက်လုံးယဟနာဖြစ်ကုန်ကြတော့လည်းပဲရှင်တော်မြတ်ဘုရားရဲ့တရားရည်အမြဲစေတိုက်ကြွေးမှုကြောင့်ရှင်တော်မြတ်ဘုရားရဲ့အဆုံးအမပေါ်မှာတည်ပြီးတော့ဆင်းရဲငြိမ်းချမ်းအကျဉ်းကောင်းအကျဉ်းမှန်နေကြညာညာလို့မလို့လောဘဒေါသမောဟအစိုက်တဲ့ကိလေသာခတ်သိမ်းကင်းငြိမ်းလို့မို့ခုနှစ်ယောက်လုံးယဟနာဖြစ်သွားတော်လည်းပဲခုနှစ်ယောက်လုံးယဟနာဖြစ်သွားကြတော်လည်းပဲမေတော်ဖြစ်တဲ့သာရိပုတ္တေမကြီးကတော့ခေါင်းမာမာနဲ့ဟိန္ဒူဗျမနအယူပဲယူနေတယ်အရှင်သာရိပုတ္တရာရဲ့အရှင်သာရိပုတ္တရာရဲ့ညီတော်ဖြစ်တဲ့ရေဝတ္တရဲ့ဥပရေဝတ္တရဲ့စုံတရဲ့သားတော်၄ယောက်ယဟနာရေကြီးဖြစ်တဲ့ညီမတော်တွေဆိုလို့ရှိရင်လည်းပဲศาลาឧបศาลาတိตุပศาลาဆိုတာမိန်းကလေး3ယောက်ဘိက္ခုနီမတွေပြုပြီးတော့တရားကျင့်ကြတော့ယဟန္တာမတွေဖြစ်ကုန်ကြတယ်အားလုံး9ယောက်ယဟန္တာ9ယောက်ရဲ့မိခင်ကြီးဟာမြတ်စွာဘုရားကိုတောင်းမှမယုံကြည်ဘူးမြတ်စွာဘုရားရဲ့တရားတော်ကိုတောင်းမှမယုံကြည်ဘူးမြတ်စွာဘုရားရဲ့တပည့်တန်ခါကိုတောင်းမှမယုံကြည်ဘူးဘာယုံကြည်တယ်လဲဆိုတော့ငါကိုကောင်းငင်ကအင်မတန်တကူကြီးတဲ့မဟာပြမကြီးကဖန်ဆင်းလွှတ်လိုက်တာဖန်ဆင်းပြီးတော့မဟာပြမကြီးကငါသန္တာမှာအသက်ဝိညာဉ်ခေါ်တဲ့အတ္တခေါ်တဲ့အင်မတန်အဖို့မပြတ်နိုင်မွန်မြတ်နိုင်တဲ့မွန်မြတ်တဲ့အရာလေးငါသန္တာတွင်းပေးလိုက်လို့မလို့ငါအသက်ရှင်ပြီးတော့နေတာဒါကြောင့်ငါရဲ့အာဟုရာအာထောရာဟာမဟာပြမကြီးပဲလို့အဲ့ဒါလို့ယူဆယုံကြည်နေတယ်သာရိပုတ္တေမကြီးရဲ့ဖခင်ကမဟာဗြဟ္မာကြီးပရမေသွာရလို့လည်းခေါ်တယ်ပရမိတ်္တရလို့လည်းခေါ်တယ်ပရမအတ္တလို့လည်းခေါ်တယ်ဟိန္ဒူဗြဟ္မဏအယူဝါဒပေါ့အတ္တရှိတယ် ငါတဏ္ဍာမှာသူ့တဏ္ဍာမှာဟိုပုဂ္ဂိုလ်ဟိုလူဟိုတ္တဝါရဲ့တဏ္ဍာမှာရောမပြတ်မစည်းပဲတည်မြဲပြီးတော့တဘဝပြီးတဘဝကူးပြောင်းသွားလာနေတဲ့အတ္တခေါ်တဲ့အသက်ဝိညာဉ်လေးဇီဝအတ္တလေးမဟာမြမကြီးကသွင်းပြီးလို့ဒုံမြမှာအသက်ရှင်လှုပ်ရှားနေအင်မတန်ကျေးဇူးတင်စရာကောင်းတဲ့ငါတို့ဖရာကြီးပဲလို့အဲ့လိုယူဆရတယ်တိရဟအရှင်သာရိပုတ္တရာကသူ့မယ်တော်ကိုသူဟောတော့ဟောပါလိမ့်မယ်ရှင်းကလည်းဟောခဲ့ပါလိမ့်မယ်သို့တော်လည်းပဲမယ်တော်တရားအကျွတ်တရားမရလို့ဘုလို့ခေါင်းမာစွာနဲ့ဗြဟ္မဏဟိန္ဒူအယူဝါဒပဲယူနေတယ်အခုကမှအရှင်သာရိပုတ္တရာစဉ်းစားတယ်ငါမယ်တော်ဟာဒိဋ္ဌိအယူဝါဒပဲယူနေသေးတယ်မိစ္ဆာဒိဋ္ဌိအယူပဲယူနေအတိမားအမြင်မှဖြစ်နေဒီကဒီတိုင်းနာကပြိဋိဘံစံသွားမယ်ဆိုလို့ရှိရင်အများပြောစရာဖြစ်တော့မယ်အရှင်သာရိပုတ္တရာဟာသူတော်ဘာတွေကိုတော့တရားရေးအမြဲစေတိုက်ကျွေးပြီးတော့ခြေကျွတ်ကြလို့မလို့တမက်တဖို့ရတဲ့ပုဂ္ဂိုလ်နှစ်မက်နှစ်ဖို့ရတဲ့ပုဂ္ဂိုလ်သုံးမက်သုံးဖို့လေးမက်လေးဖို့အထိရလို့ယဟနာဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေလည်းပဲသိမ့်တမ်းမကအရေးအတွက်များလာပါတယ်အရှင်သာရိပုတ္တရာကိုရောမြတ်ကြီးကိုဖူးမြော်ယုံကြည်ညိုယုံမျှနဲ့တရားတို့ရသွားတဲ့ပုံကိုယ်တွေရှင်တော်မြတ်ဗျာရဲ့တပည့်တော်ကအဖြစ်ခံယူလို့မလို့အတိမှအမြင်မှရသွားတဲ့ပုံကိုယ်တွေဒီပုံကိုယ်တွေလည်းအရေးအတွက်များလာပါတယ်သို့တော်လည်းပဲအရှင်သာရိပုတ္တရာဟာသူ့ရဲ့မေတော်ဖြစ်တဲ့သာရိပုတ္တိမကိုတော့သူတရားရအောင်ဟောပြောပြီးတော့မသွားနိုင်ဘူးလို့ကဲ့ရဲ့စရာဖြစ်တော့မယ်ဒီတော့ဒီမေတော်ကိုခြေကျွတ်ပြီးမှပဲငါပြိဋိနိဗ္ဗာန်သာမဖြစ်မယ်သို့တော်လည်းတတ္တဝါဆိုတာဝိနေယဆိုတာကျွတ်ထိုက်တဲ့တတ္တဝါဆိုတာမိမိဟောမှကျွတ်ထိုက်တဲ့ပုဂ္ဂိုလ်ရှိတယ်သူတစ်ပါးဟောမှပြောမှကျွတ်ထိုက်တဲ့ပုဂ္ဂိုလ်ရှိတယ်ဖယားဟောမှပြောမှကျွတ်ထိုက်တဲ့ပုဂ္ဂိုလ်ရှိတယ်ဒီတော့ငါမေတော်ကတော့ဘသူဟောမှပြောမှကျွတ်ထိုက်တဲ့ပုဂ္ဂိုလ်လဲလို့သင်ញင်ကြည့်ပြန်တဲ့အခါကျတော့မိမိကိုယ်တိုင်ဟောမှပြောမှသာကျွတ်ထိုက်တဲ့ကျွတ်မဲ့ပုဂ္ဂိုလ်ကျွတ်နှံဝင်မဲ့ပုဂ္ဂိုလ်ဖြစ်နေတာသိတော့ကဲဒီလိုဆိုတော့ငါပြိဋိနိဗ္ဗာန်ဆံရမယ်ငါရဲ့မိုးရတိုက်ခန်းကိုကြွားဖို့ရာအချိန်တန်ပြီဆုံးပြလိုက်ပြီးတော့ရှင်နာမြတ်မရစီသွားပြီးကြတော့ပြီးမှပဲပြိဋိနိဗ္ဗာန်ဆံရမယ်နေရာသွားမှပဲဒါနဲ့ညီတော်စုံနာကိုခေါ်တယ်ညီတော်စုံနာတို့များခရီးသွားရမယ်ရာဇဂိုကြီးနာလကရွာကိုသွားရမယ်ဒီတော့တို့တပည့်900ကိုနာလကရွာသွားဖို့ရာဒေနာသနညောင်းဆောင်အင်းမြင့်နေသိမ့်မစေစီပါစေကျောင်းတကားတွေလုံးအောင်ပိတ်ပါစေတပည့်တင်ကပြင်ပါစေအမိတ်ရှိလိုက်တော့အရှင်ဆုံးနာလည်းပဲနောင်တော်အရှင်သာရိပုတ္တရာရဲ့အမိတ်တိုင်းရဟန္တာရဲ့အကြောင်းကြလို့ရဟန္တာတွေဟာအသင့်ပြင်ဆင်ပြီးတော့ရှင်သာရိပုတ္တရာရှေ့မှောက်လာပြီးတော့ရှ िख ောဝကြပြီးနေတော့ရှင်သာရိပုတ္တရာအရှင်သာရိပုတ္တရာကတပည့်တို့ဒီကနေ့အခုပဲမြတ်စွာဘုရားကတော့ပြီးတော့ရာဇဂိုကြီးနာလန္ဒသွားရမယ်ပါဝတိပြည်ကနေပြီးတော့ရာဇဂိုက45ယူဇနာဝေးတယ်သာဝတိပြည်ကအရှင်မြောက်ကရာဇဂိုကအနောက်တောင်ကသာဝတိပြည်ကရာဇဂိုသွားပြီဆိုလို့ရှိရင်အရှင်မြောက်ကနေပြီးတော့အနောက်တောင်ခရီးသွားရဒီမှာဝေသာလီပြည်လည်းဝင်နိုင်သေးရဲ့ပါတလိပုတ်လည်းဝင်နိုင်သေးရဲ့ဝင်မဲ့ဆိုလို့ရှိရင်ပေါ့လေလမ်းမှာဒီမျိုးတွေတွေ့ရတယ်ဒါနဲ့မြတ်စွာဘုရားစီတပည့်သာဝကတွေနဲ့တကွာရှင်သာရိပုတ္တရာကြသွားပြီမြတ်စွာဘုရားရှင်မောက်ရောက်မြတ်စွာဘုရားရှိမှရောက်တဲ့အခါကျတော့မြတ်စွာဘုရားကိုလျှောက်ထားတဲ့အနုဇာနာတုမေဗန္တိအနုဇာနာတုမေဘဂဝါအနုဇာနာတုမေသူကတော့ပရိနိဗ္ဗာနကာလောမေဥတ္တတောအာယုသင်္ခါရောဗန္တိရှင်တော်မြတ်ဘုရားမေတ္တိတော်အာဘဂဝါဘုန်းတော်ကြီးတော်ရှင်တော်မြတ်ဘုရားသည်အနုဇာနာတုပရိနိဗ္ဗာန်ဆံရန်အနုအညူခွင့်ပြုတော်မူပါအရှင်ဘုရားသူတော်ကျိုးရှိဟောမှနှစ်တန်သောစကားကိုသာမိန်ကြားတော်မူတတ်သောရှင်တော်မြတ်ဘုရားသည် မေရမီတော်အာအနုဇာနာတုပြိဋိဘံဆံယံခွင့်ပြုတော်မူပါရှင်ဖရာအယံဤအခါသည်မေရပြိတော်ဤပြိဋိဘံနာကာလောပြိဋိဘံနာပြိဋိဘံဆံယံအခါပါပေသည်မယားတပြိတော်သည်အာယုသင်္ကာရောအာယုသင်္ကာရကိုဥတ္တတော်လွတ်ပြီးပါဆွံ့လွတ်၍ပြီးပါသည်မြတ်စွာဘုရားတပြိတော်အာပြိဋိဘံဆံယံခွင့်ပြုတော်မူပါရှင်ဖရာတပိတော်ဟာတပိတော်ရဲ့ဇီဝိတ္တိတွေခေါ်တဲ့ဇီဝိတယုတ်ဇီဝိတနံဆက်လက်ပြီးတော့အသက်ဖြစ်ပြနဲ့အသက်ရှင်မနေစေရန်အာယုသင်္ခါရကိုဆုံးလွတ်လိုက်ပါပြီဖရာအာယုသင်္ခါရဖလသမဘတ်ကိုမဝင်စားတော့ပါဖရာအာယုသင်္ခါရဖလဆိုတာဖလသမဘတ်ဆိုတာအာယုဆိုတာဇီဝိတယုတ်ဇီဝိတနံဇီဝိတ္တိတွေအဲ့ဒီအာယုခေါ်တဲ့အသက်လို့ခေါ်တဲ့ဇီဝိတ္တိတွေလေးကိုသင်္ခါရဆက်လက်ပြီးတော့ဖြစ်ပြနဲ့ရှင်သန်းနေအောင်ပြုပြင်ပေးတဲ့ဖလသမဘတ်ကိုအာယုသင်္ခါရဖလသမဘတ်လို့ခေါ်တယ်အဲ့ဒီဖလသမဘတ်ကိုအဓိဋ္ဌာန်ပြီးဝင်စားလို့ရှိရင်ဒီဇီဝိတ္တိတွေဟာဆက်လက်ပြီးတော့ဖြစ်မြဲပြင်မြဲဖြစ်မြဲပြင်မြဲပဲဖြစ်ပြအစဉ်တိုင်းဖြစ်ပြနေလို့မလို့အသက်မသေးဘူးဒီလိုမဟုတ်ပဲနဲ့ဒီဖလားသမာဘတ်ကိုမဝင်စားတော့ဘူးဆိုလို့ရှိရင်သူရဲ့တတန်းကုန်တဲ့အချိန်ကြရင်ပြိဋိဘံဆံရတယ်ဇီဝိတ္တိတွေချုပ်ငင်းရတယ်အဲ့ဒါကိုပဲအာယုသင်္ခါရလွတ်တယ်လို့ခေါ်တယ်အာယုသင်္ခါရလွတ်တယ်ဆိုတာအာယုသင်္ခါရဇီဝိတ္တိတွေကိုဆက်လက်ပြီးဖြစ်ပျက်ခြင်းအပြင်အသက်ရှင်နေအောင်ပြုပြပေးတဲ့ဖလသမဘတ်ကိုမဝင်စားပဲနေတာကိုအာယုသင်္ခါရလွတ်တယ်လို့ခေါ်တယ်။အဲဒါလို့ရှောက်တဲ့အခါကျတော့မြတ်စွာဘုရားကမြတ်စွာဘုရားတို့ညီဒီမှာပြိဋိဘံဇံမရစေဘုရားလို့ရှောက်ထားလာတဲ့တပိသာဝကအားပြိဋိဘံမစံနဲ့မစံနဲ့အောင်လို့လည်းပြောရထုံးစံမရှိပြိဋိဘံစံမေတော့လို့လည်းပြောရထုံးစံမရှိဘူးတဲ့။ပရိနိဗ္ဗာန်မစံတဲ့အုံးလို့ပြောရထုံးစံဘာကြောင့်မပြောတယ်လဲလို့ဆိုတော့ပရိနိဗ္ဗာန်မစံတဲ့အုံးဆိုလို့ရှိရင်ဝတ်ဆင်းရဲကိုခြေကျူးရရောက်လို့တဲ့ဒါကြောင့်အဲ့ဒါလို့မိန့်တော်မမူဘူးတဲ့ပရိနိဗ္ဗာန်စံမေတော့လို့မိန့်တော်မူရင်သေခြင်းတရားကိုခြေကျူးရရောက်တဲ့အတွက်ပရိနိဗ္ဗာန်စံမေတော့လို့လည်းမိန့်တော်မမူဘူးတဲ့ဒါကြောင့်မြတ်စွာဘုရားကအရှင်သာရိပုတ္တရာကိုခြေသာသာရိပုတ္တရာသင်္ဘေမှာပြိဋိနိဗ္ဗာန်စံမလဲလို့ပြိယေနဲ့မိန့်တော်မူ။ဒါအရှင်သာရိပုတ္တရာကမှန်မှတပည့်တော်တပည့်တော်ရဲ့မွေးဖွားရာဖြစ်တဲ့ရာဇဂျုံနာကနာလကယွာငယ်ကတပည့်တော်ရဲ့မွေးဖွားရာတိုက်ခန်းမှာပဲတပည့်တော်ပြိဋိနိဗ္ဗာန်စံပါပဲဖရာလို့ပြောထားတော့မြတ်စွာဘုရားကကောင်းပြီသာရိပုတ္တရာဒီလိုဆိုလို့ရှိရင်သင်ရဲ့ညီတော်ညီတော်ညီတော်ညီမတော်တွေနဲ့သင်ရဲ့တပည့်တကာရကမတွေဟာသင်ကိုနောက်ဆုံးဖူးမြော်ခြင်းပဲဖြစ်လိမ့်မယ်ဒါကြောင့်မလို့သင်ရဲ့တရားတရားကိုလည်းပဲ나ကြလို့ကြလိမ့်မယ်ဒါကြောင့်သင်ဟာပြိဋိနိဗ္ဗာန်စံဃာနီးမှာတရားရဲ့အမြတ်စေးတိုက်ကျွေးပြီးသွားပါအောင်လို့မိန့်တော်မူတဲ့အခါကျတော့အရှင်သာရိပုတ္တရာကသိတော်မူတဲ့ဩရှင်တော်မြတ်ဘုရားဟာပြိဋိနိဗ္ဗာန်စံဃာနီးမှာတရားရဲ့အမြတ်စေးတိုက်ကျွေးတော်မူပါတကြေးပါအောင်လို့မိကြတော်မူတာဟာတကောပြခြင်းလင်ရှိသွားရှိတဲ့တရားဟောခြင်းကိုပဲရှင်တော်မြတ်ဘုရားလူလာတော်မူတယ်လို့သိတယ်ဒါနဲ့အရှင်သာရိပုတ္တရာဟာမြတ်စွာဘုရားရဲ့ခြေတော်အစုံကြာပရုကိုနဖူး၌ဥတ်တက်ပြီးတော့ရိုရိုတဲတဲမြတ်မြတ်နုံနုံလိုက်လိုက်လဲလဲရှိခိုးဥချပြီးတော့မှရှင်တော်မြတ်ဘုရားရဲ့အပါကလက်အုပ်ချီပြီးနောက်ဆုံးနဲ့ခွာသွားပြီးတော့တော်ခွာသွားတဲ့အခါကျတော့မှကောင်းငင်ကိုအဘိညာဉ်နဲ့အဋ္ဌဌာန်ပြီးတက်လိုက်တယ်။ကောင်းငင်တက်ပြီးတော့ကောင်းငင်ကနေပြီးတော့တရားဟောဒီခါမှာအရှင်သာရိပုတ္တရာပြိဋိနိဗ္ဗာန်စံတော့မနဲ့လို့ဆိုတော့အတန်ကိုတရင်ကိုတောထီမြို့သူမြို့သားတွေကလည်းကြားကြလို့ဝေဒွန်ကြောင်းတိုင်းတိုင်းလုံးမှရှိတဲ့တန်ဃာတော်ရှင်မြတ်များတွေကလည်းကြားကြလို့မို့ အခုရှင်သာရိပုတ္တရာနဲ့မြတ်စွာဘုရားယဟန်တော်900ဆုရဒီနေရာမှာလာပြီးဆုဝေးနေကြလူလူပရိသတ်ကလည်းမနေဘူးယဟန်တို့ပရိသတ်ကလည်းမနေဘူးအဲ့ဒီပရိသတ်အလဲကောင်းငင်မှာအရှင်သာရိပုတ္တရာဟာဇံရင်စီးပြီးတော့ကောင်းငင်ကနေပြီးတော့တရားဟောရတယ်နောက်တစ်ခါကောင်းငင်ကမှတစ်ခါပြန်ပြီးတော့အောက်ဆင်းလာရှင်တော်မြတ်ဘုရားရဲ့ခြေတော်အစုံကိုရှိခိုးရှိခိုးပြီးမှတခါပြန်ပြီးတော့ကောင်းငင်ဌာနပြအထိတက်တက်ပြီးတရားဟောတရားဟောပြီးမှတခါပြန်ပြီးတော့ရှင်တော်မြတ်ဘုရားရဲ့ခြေစုံကိုရှိခိုးပြန်ရှိခိုးပြီးမှဌာန၃ပြတိုင်အောင်တက်အဲ့ဒီနေ့အဖြစ်အရှင်သာရိပုတ္တရာဟာဌာန၇ပြတိုင်အောင်တက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်နဲ့တကူပြပြီးတော့တရားဟောတရားနာပရိသတ်ဖြစ်တဲ့သာဝတိမြို့သူမြို့သားတွေနဲ့ယဟန်တန်ဃာတော်တွေတချို့ကလည်းတရားဗံဝေကရကြလို့တချို့ကလည်းတရားတော်ပေါ်မှာနားလေသဘောပေါက်တဲ့အတွက်သရတရားတွေဖြစ်ကြလို့တချို့ကြတော့လည်းပဲအရှင်သာရိပုတ္တရာပြိဋိဘံစံတော့မယ်လို့သိတာနဲ့တရားတောင်ဖြောင်းမြောက်မနာနိုင်နေပဲနဲ့စိတ်ထဲမှာရှက်ကြီးတဲ့နေငိုကြွေးနေတဲ့စိတ်တွေဝင်လာအရှင်သာရိပုတ္တရာကတော့မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းပဲရှင်နာမြတ်ဘုရားရဲ့အမိန့်တော်ကိုနာခံတဲ့အနေနဲ့ကောင်းမြတ်တခါတရံခန္ဓာကိုယ်တဝက်ပြပြီးတော့တကောပြတရားဟောလို့တခါတရံအောက်ပိုင်းခန္ဓာကိုယ်ကိုသာပြလို့တခါတရံမှာအထက်ပိုင်းခန္ဓာကိုယ်ကိုသာပြလို့အစရှိပြီဖြင့်တကောအမျိုးမျိုးပြပြီးတော့အရှင်သာရိပုတ္တရာဟာတရားကိုနောက်ဆုံးအကြိမ်အနေနဲ့အာရပါရဟောပြီးတဲ့အခါကျတော့မြေပေါ်ပြန်ဆင်းပြီးရှင်တော်မြတ်ဘုရားရဲ့ခြေတော်အစုံကြာပရုံကိုနဖူးနဲ့ပုတ်ပြီးတော့အားရအောင်ရှိခိုးလို့ဒီမှာမြတ်စွာဘုရားကမိန့်ကြတဲ့ဗာရိပုတ္တရာတဲ့အခုသင်ဟောတဲ့တရားဟာဘာတရားခေါ်ပါသလဲတဲ့မမဘုရားရှင်သင်မင်းစံပြောမြူးနူးတဲ့တရားနဲ့မြူတို့တကယ်လို့ဖြစ်တဲ့တရားမို့ဒီတရားကိုသီဟဝိကိလိတတရားခေါ်ပါဖရာလို့ပြောထားတယ်။မှန်ပေတယ်သာရိပုတ္တရာ။မှန်ပေတယ်သင်ရဲ့တရားဟာရှင်သေးမင်းစံပြောကိုမြူလို့မြူတို့ကိုရှင်သေးသာကျွေးရင်နဲ့တူတဲ့အတွက်သီဟဝိကိလိတရားမှန်သီဟဝိကိလိတတရားမှန်ပေတယ်မြတ်စွာဘုရားမိန့်တော်မူ။ဒီတည်းမှာအရှင်သာရိပုတ္တရာဟာမြတ်စွာဘုရားကိုလျှောက်ထားတဲ့ရှင်တော်မြတ်ဘုရားရှင်တော်မြတ်ဘုရားကိုဖူးတွေ့ဖို့ရာအနောမတ္တိမြတ်စွာဘုရားလက်ထက်ကလည်းကစပြီးတော့တသိဉ္ချေနဲ့ကဘာတသိကာလပတ်လုံးဒီခြေတော်အစုံကြာပရုံကိုဝါအောင်ဖူးဖို့အတွက်ပါရမီတွေဖြည့်ခဲ့ရတာယခုအခါမှာဆိုလို့ရှိရင်တပည့်ရဲ့လူအင်ဆန္ဒပြည့်ဝပါပြီဗျာဒီဟာနောက်ဆုံးအကြိမ်ဖူးမြော်ခြင်းမှာပဲဗျာအရှင်သာရိပုတ္တရာကလျှောက်ကိလေသာကုန်ခန်းလို့မလို့တရားလုံးစုံကိုအကုန်စင်တရားမူညာဖြစ်သိမြင်တော်မူတဲ့ရှင်တော်မြတ်ဗျာတတ္တဝါအများကိုကြည်မာတဲ့မဟာကရုဏာတရားနဲ့ဆင်းရဲအပေါင်းမှလွတ်ရလွတ်ကြောင်းဖြစ်တဲ့လမ်းကောင်းလမ်းမှန်ညွှန်ပြတော်မူတဲ့ရှင်တော်မြတ်ဗျာဒီရှင်တော်မြတ်ဘုရားရဲ့ခြေတော်အစုံကြာပရုံကိုဖူးဖို့ရ။နဖူးနဲ့ပုတ်ပြီးတော့ဖူးလို့မဝအောင်ဖူးဖို့ရ။အရှင်သာရိပုတ္တရာဟာတသိဉ္ချေနဲ့ကဘာတသိပါရမီဖြည့်ခဲ့ရတယ်တဲ့။အဲ့ဒါလောက်ကြအောင်ကြိုးစားခဲ့ရတယ်။ကြိုးစားတဲ့အတိုင်းလဲအခုကြိုးစားကြွတ်နဲ့လို့မဟုတ်အလိုကြည့်ဝအလိုကြည့်ဝကြောင့်မို့အရှင်သာရိပုတ္တရာကလျှောက်တယ်။မြတ်စွာဘုရားကနောက်တော့တို့တို့ပြောကြမယ်ဆိုလို့ရှိတော့မြတ်စွာဘုရားကတပည့်တန်ဃာတွေခေါ်ပြီးခြေသားတို့သင်တို့ရဲ့နောင်တော်ကြီးငါဘုရားရဲ့လက်ရရဧကသာဝကပညာမှာငါဘုရားမှာတပါတုဘက်ကင်းတဲ့ပုဂ္ဂိုလ်ကြီးဟာပရိနိဗ္ဗာန်စံတော့မယ်ပရိနိဗ္ဗာန်စံဖို့ရာရာဇဂုံအနိကနာလကရွာကိုသွားတော့မယ်ဒါကြောင့်မလို့သင်တို့လိုက်ပို့ကြကြီးမြတ်စွာဘုရားမိန့်တော်မူလို့အရှင်သာရိပုတ္တရာကမြတ်စွာဘုရားကိုဝါအောင်ဥချရှိခိုးကြတော့ပြီးတော့နောက်ဆုံးနဲ့မြတ်စွာဘုရားမမြင်လောက်ရာအထိလက်အုပ်ချပြီးနောက်ဆုံးသွားလို့မြတ်စွာဘုရားမြင်တော်မမူတဲ့နေရာကြတော့မှပဲလှည့်ပြီးတော့ ရာဇဂိုဘဲအနောက်တောင်ကိုကြွသွားနောက်ကအရှင်ဆုံးနာရဲ့တပည့်ယဟန်တော်900ရဲ့အဲ့ဒီတပည့်ယဟန်တော်900ရဲ့နောက်မှရာဇဂိုဇေတဝန်အကြောင်းတော်ကရှင်သာရိပုတ္တရာကိုလိုက်ပို့တဲ့သံဃာတော်ဓုကအရင်အတွက်ကမရင်အတွက်မတတ်မရင်မတွက်နိုင်အောင်များပြသံဃာတော်ဓုရဲ့နောက်ကမှတောထိပ်တည်သူတည်သာမြို့သူမြို့သားတွေကတချို့လည်းပဲအုံအုံကြွက်ကြဲနဲ့စကားပြောကြလို့တချို့လည်းပဲငိုကြယူကြလို့နောက်ကလိုက်ကြโอ้ရှင်သာရိပုတ္တရာအရှင်မြတ်ဘုရားအရှင်သာရိပုတ္တရာအရှင်မြတ်ဘုရားတပည့်တော်များဟာပင်ညာမှာဣတရေရတဲ့အက္ခသာဝကကြီးကိုဇေတဝန်အကြောင်းသွားလို့ရှိရဘယ်လိုတွေ့နိုင်ပါမလဲဘယ်နှလုံးတွေ့ရပါတော့မလဲဖလျားတွေ့ရပါတော့မလဲဘုရားဓမ္မသေနာပတိတရားစေတူကြီးဖြစ်တဲ့ရှင်သာရိပုတ္တရာကြီးဘယ်မှာတရင်သုံးမှာတည်းလို့ဘယ်ပုဂ္ဂိုလ်ကိုမေးပြီးတော့တပည့်တော်များသွားပြီးရှားရခွေရပူရပါမလဲဗျာအရှင်သာရိပုတ္တရာကြီးဗျာပြိဋိဘံသံတော်မူပါနဲ့ဩဖျားနောက်ကတကြီးကြီးတကြောကြောနဲ့ပြောကြဆိုကြငိုကြယူကြလို့အရှင်သာရိပုတ္တရာကရှေ့ကဖြည်းဖြည်းဖြည်းဖြည်းနဲ့ကြွသွားလို့ခဏကြာတဲ့အခါကျတော့ရှင်သာရိပုတ္တရာဟာအသာလှဲ့ပြီးတော့ညီတော်တန်ဃာတော်အရှင်မြတ်များတို့အရှင်မြတ်တို့ဟာမြတ်စွာဘုရားကိုမေးတော်မမူကြပါနဲ့ရှင်တော်မြတ်ဘုရားဟာယခုအချိန်မှာကြောင်းတော်မှာတပါးတဲ့တရင်သုံးနေကြပါတယ်။ဒါကြောင့်မို့တလောက်လိုက်ပို့ရရင်တော်လောက်ပါပြီပြန်တော်မူကြပါတော့လို့မိန့်တော်မူတဲ့အခါကျတော့ယဟန်တန်ဃာတော်တွေလည်းရှင်သာရိပုတ္တရာကိုယူသေးလေးစားတော်အားဖြင့်မပြန်ညင်တော်လည်းပဲသောတာပန်တဂရဟံပုထုဇဉ်ယဟန်တော်တွေကမျက်ကြီးလေးတရွှဲရွှဲနဲ့ပြန်ညရဘုရားလည်းပဲသာဝတိမြို့သူမြို့သားတွေကတော့မပြန်သေးဘူးနောက်ကတန်းပြီးတော့ထကြမကွာလိုက်နေဒီနေ့မှာအရှင်သာရိပုတ္တရာကတရားဓမ္မတို့ဖြစ်ပြီးပြတ်တဲ့သဘောဆိုတာဘယ်သူမှလွန်ဆန်းလို့မရတဲ့သဘောမဟုတ်ဖြစ်မှုပြတ်မှုခေါ်တဲ့ယုံနာတခုစုနေတဲ့ပုဂ္ဂိုလ်တ attva မှန်သမျှဒီသဘောကိုလိုက်လျောကြရတာကြီးပဲဒါကြောင့်မလို့မပူကြမဆွေးကြနဲ့အပမာရဏတမ္မာဒေတဧဝမာဝိနောသင်္ခါရာသင်္ခါရာယုတ်နာနမသင်္ခါရာတရားတို့သည်သင်္ခါရာအကြောင်းတို့စုပေါင်းပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာတဲ့ယုတ်နာနမသင်္ခါရာတရားတို့သည်ဧဝမာဝိနောဤသို့ဖြစ်ပြီးလင်ပျက်စီးတတ်သောသဘောရှိကြ၏အပမာဒေနမမေ့တဲ့တတိတရားနှင့်တမ္ပါဒေတပြည်စီပြည်စုံအောင်နေကြပြီတော့ယုတ်တရားနန္တရားအစုဆိုတာအကြောင်းနေပေါင်းစုပြုလို့လို့ဖြစ်ပေါ်လာကြတယ်ဖြစ်ပေါ်လာကြတဲ့ကသူတို့မှာပြည့်စည်ဖို့ရနောက်ကကပ်ပါလာတယ်ဖြစ်ပေါ်ပြည့်ရင်ပြတ်တတ်တဲ့သဘာဝဟာယုတ်နန္ဓမတို့သင်္ခါရတို့ရဲ့သဘာဝပဲဒါကြောင့်မလို့တရားဓမ္မတို့ယုတ်နန္တရားတွေစုပေါင်းပါဝင်နေတဲ့ယောစုနာသူ့ကိုမမေ့ဘဲနဲ့တတိနဲ့ရှုပြီးတော့နေရကြတော့နေရကြတော့လို့အရှင်သာရိပုတ္တရာမိတ်နဲ့အခါကြတော့ဒဂါရကမတွေလည်းပဲရှေ့တိုးပြီးတော့မလိုက်တော့ဘဲနဲ့အဲ့ဒီနေရာမှာပဲလူလဲပြီးတော့ငိုရိုးတဲ့လူကငိုရိုးလို့ရင်ပစီတီရှိုက်ကြီးတင်းငင်းငိုတဲ့ပုဂ္ဂိုလ်ကငိုလို့မျက်ရည်တော့ရုံမြတ်တုပ်ပြီးစိတ်ကိုထိမ့်ချုံပြီးတော့တတိတံဝေကယူတဲ့ပုဂ္ဂိုလ်ကယူလို့နေရခဲ့ကြဒါနဲ့အရှင်သာရိပုတ္တရာကြွသွားတော့45ယုဒနာရှိတဲ့ရာဇဂိုကိုနေဝင်ခါနီးမှရောက်သွားတယ်နေဝင်ခါနီးမှရောက်တယ်ဆိုတာကအဲ့ဒီနေမဟုတ်ဘူးခொနှရက်ပြည့်ပြီးတဲ့နောက်ခொနှရက်သွားယူရတယ်ခொနှရက်ပြည့်ပြီးတဲ့နောက်နေဝင်ခါနီးမှရောက်သွားလမ်းမှလည်းပဲတွေ့ရတွေ့ရယဟန်သံဃာရေရောတရားဓမ္မရေရောအရှင်သာရိပုတ္တရာတရားရေအမျက်စိတိုက်ကျွေးတိုက်ကျွေးတယ်လို့မလို့အပူမီငိမ့်အေးတဲ့ပုံကိုယ်တွေလည်းအများကြီးပဲနာလကရွာလေးရဲ့ရွာတွေရောက်တော့ပညာမင်းအောက်မှာခဏရအစင်နဲ့မဲ့အရှင်သာရိပုတ္တရာရဲ့ဒူဥပယေရေဝဒဆိုတာထွက်လာတာတွေ့တော့ဟဲ့ဥပရေဝဒဘယ်တော့မှမဒီဘက်ကိုသွားမလို့ပါအော်အရှင်မရကြွလာဟုတ်တယ်ပြန်ကြီးသာအိမ်ပြန်ပြီးတော့မင်းအဖွားကိုပြောကြည့်အဖွားရေဥကြီးဥပဒိတဥကြီးဖြစ်တဲ့ပုဂ္ဂိုလ်တော့ယဟန်ရှင်သာရိပုတ္တရာတော့ပညာမင်းရွာဥကပညာမင်းအောက်မှာရပ်နေတယ်လို့ပြောကြည့်ပြောပြီးတော့တို့များရဲ့ မွေးဖွားရတိုက်ခန်းကိုလည်းပြင်ဆင်မစေရဟန်းတော်ငါးရာအတွက်နေရာလဲအဆင်းနဲ့ပြင်ဆင်မစေကဲသွားနေပြီတော့လို့လွတ်လိုက်တယ်တူတော်လေးကမြန်မြန်သွားအဖွားကိုပြောအဖွားပြောတဲ့အခါကျတော့အဖွားဖြစ်တဲ့သာရိပုတ္တိမကြီးအင်းငငယ်ရွယ်ရွယ်မှတော့ဂေါရမဗုဒ္ဓရဲ့တရားတွေမှန်းလာပြီမှန်းလာပြီဆိုပြီးတော့ယဟန်ဟောဝတ်ပြီးတရားအကျင့်ပွားများအထောက်တယ်လို့ဆိုတော့ဟောအခုအသက်ကြီးမှခိုးခိုးရမယ်လို့မဟုတ်လူလဲပြီးတော့ငါစီပြန်လာပြီနဲ့တူတယ်စဉ်းစားတယ်ဘလောက်တော်တဲ့စဉ်းစားချက်လဲနော်ဘာကြောင့်ဒီလိုစဉ်းစားရသလဲတရားသိလို့လားမသိလို့လားတရားမသိလို့ပေါ့မိစ္ဆာဒိဋ္ဌိအသိမှအမြင်မှနေပြီဆိုတော့တရားမသိတော့ကဒီလိုပဲတွေ့တယ်ကိုယ်တော်လည်းပဲမိမိသားမိမိစီပြန်လာတယ်ဆိုတော့ဝမ်းသာအားရတယ်ပေါ့ဒါနဲ့အရှင်သာရိပုတ္တရာရဲ့မွေးဖွားရာတိုက်ခန်းလို့ပြင်ဆင်ပြီးသားယဟန်တော်တွေ900အတွက်လည်းနေရာအဆင်းနဲ့ထားလို့အကျိုးလွတ်တဲ့အခါကျတော့ရှင်သာရိပုတ္တရာကြွားရောက်လာယဟန်တော်900နဲ့ကြွားရောက်လာတော့အရှင်သာရိပုတ္တရာကိုမွေးဖွားရာတိုက်ခန်းမှာထားလို့ယဟန်တော်900ကိုတော့သူ့တရားတရားနေရာမှာနေရာချပေးလို့အဲ့ဒါသူ့နေရာကိုစီရတဲ့အခါကျတော့ညရောက်သွားပြီ။ယဟန်တော်ရီလည်းကိုနေရာကိုအရှင်သာရိပုတ္တရာရဲ့ခွင့်ပြုချက်အရာနေရာယူကြ။အရှင်သာရိပုတ္တရာလည်းညောင်းဆောင်မလဲလိုက်တာနဲ့တပြိုင်နက်တည်းဝေဒနာကဝင်လာတယ်။အရင်ကအာယုဒီကနေ့1340ခုနှစ်သံဃာမုံလာကြည့်ကျော်ငါရဲ့1928ခုနှစ်နိုဝင်ဘာလ29ရက်နေ့ည7နာရီထိုးဖို့10မိနစ်အလိုမှာခေါင်းကြီးတို့တရားပွဲစပါတယ်။ခေါင်းတို့တရားကတော့မင်းညကခေါ်ခဲ့တဲ့စုံဒတုတ်ဒေသနာတော်အဆက်ပါပဲ။မင်းညကခေါင်းကြီးများသုံးသာတုတ်ဒေသနာတော်တွေကဟောခဲ့တာမှာအရှင်သာရိပုတ္တရာမတိညာကြီးပရိနိဗ္ဗာန်စံမှုရာမိမိရဲ့မွေးရဇာတိဖြစ်တဲ့ရာဇဂုတိနာကနာလကရွာငယ်မှာရှိတဲ့မိမိရဲ့မိခင်သားဤပုံသေးမကြီးရဲ့เออมีมีมวยคว้าหยาไต่ค้านมาจั่วหยอกดีตะเรนต้องนี่ล่ะหยอกคว้าดิเอ้อก็เลยจั่วหยอกตะเรนต้องนี่ในอาคามาอศีตาริพุทธราเยะนอกต่อมาป่าเดตะริตาวกะ900ล่ะอศีตาริพุทธราเยะขึ้นอยู่เจอะอะยะမိမိတို့အတွေ့ပြင်ဆင်ထားတဲ့နေရာများမှာတွားပြီးနေရာယူတရင်သုံးနေကြအချိန်ကလည်းပဲညာဥပ္ပယောက်လာယဟန်တော်ရီလည်းတွားရောအရှင်သာရိပုတ္တရာဟာညောင်းဆောင်ပေါ်မှာလျောင်းလျဲ့စံနေရာကသွေးအံနဲ့ဝေဒနာကိုအပြင်းထန်ခံစားနေရအဲ့ဒီဒီဘုန်းကြီးတို့မနေ့ကပြောခဲ့ပါပြီအဲ့ဒါလိုပဲအရှင်သာရိပုတ္တရာမထေရမြတ်ကြီးဟာသွေးအံနဲ့ဝေဒနာကိုအလူအလိန်ခံစားနေရတော့ဗဇကအံထုတ်လိုက်တဲ့တွေးတွေကိုခံွက်တခုနဲ့အရှင်သုံနာမထေရညီတော်သုံနာမထေရကခံယူပြီးတော့အပြင်းသွားတွန်းလိုက်နောက်တစ်ခါတစ်ကြိမ်အာမြန်တော့ဒီသေးခံွက်နဲ့ပဲအန်းနဲ့သေးတွေကိုခံလိုက်တစ်ခါတစ်ခါအန်းလိုက်ပြီးဆိုပြန်တော့လည်းပဲသွေးတွေကမနှဲဘူးသွေးတွေကမနှဲတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးဟာမိမိရဲ့မွေးဖွားရာတိုက်ခန်းမှာခန္ဓာကိုအင်အားအင်မတန်ယော့ပြီးတော့ညှိုးနှံဖွေပြော့နေသို့တော်လည်းပဲတရားရှင်ဖြစ်တဲ့အတွက် ဝေဒနာကိုရှုပြီးတော့ဝေဒနာ ानु ပတ္တနာကမ္မထံကိုတော့ပွားများလျက်ပဲဝေဒနာ ानु ပတ္တနာကမ္မထံပွားများလျက်နေတာနဲ့ပဲဝေဒနာရဲ့အမတန်ပြင်းထန်တဲ့ဒဏ်ကိုအရှင်သာရိပုတ္တရာမထေရဟာဉာဏ်ဉာဏ်ကြီးခံနိုင်ရဒီလိုဆင်းရဲနဲ့တွေ့ကြုံလာပြီဆိုလို့ရှိရင်အဲ့ဒီဆင်းရဲရဲ့ဒဏ်ကိုတကယ်ခံနိုင်စေတဲ့သေဟာကတော့မြတ်စွာဘုရားရဲ့ဖြေပဲဒီဖြေကဘာလဲဆိုတော့ယုတ်ဖြစ်တိုင်းနံဖြစ်တိုင်းတတိမလာရအောင်တတိနဲ့ရှုမှတ်တဲ့ဖြေပါပဲဒီဖြေဟာဖြစ်ရင်တခြားဖြေတွေတဲ့အမတန်အစွမ်းထက်တာကိုမြတ်စွာဘုရားလက်ထက်ကလေးကအခုအချိန်တိုင်းသိရှိကြရတာပဲအခုအချိန်ခါမှာလည်းပဲရှင်တော်မြတ်ဘုရားညွှန်ကြားတဲ့အတိုင်းရှင်တော်မြတ်ဘုရားရဲ့ဒေသနာတော်နဲ့အညီအဆုံးအမတော်နဲ့အညီရုပ်ဖြစ်ခိုင်းနာမ်ဖြစ်ခိုင်းမှာတတိစိုက်ပြီးရှုမှတ်ပွားများတဲ့အလုပ်ကိုအချိန်ယူပြီးတော့ခြေရင်းနီးနီးတွေ့အောင်သိအောင်လေ့ကျင့်ပွားများအားထုတ်ထားတဲ့ပုဂ္ဂိုလ်များမှာအခုအရှင်သာရိပုတ္တရာလိုပြင်းထန်တဲ့ယောဂဝေဒနာတံခံစားရတဲ့အခါမှာဝေဒနာရဲ့အနိဋ္ဌဘုဒ္ဓဘာနုဘဝနာလက္ခဏာဒုက္ခမလိုလားအပ်တဲ့ဖြစ်တွေ့တဲ့သဘောကိုခံစားမှုဟာဒုက္ခဝေဒနာရဲ့သဘောပဲဆိုတာသိအောင်ဝေဒနာကိုထပ်ခါထပ်ခါရှုခြင်းအားဖြင့်ဝေဒနာရဲ့မခံစားတဲ့သဘောနဲ့ရှုနေတဲ့စိတ်ကလေးများပဲရှိတယ်လို့သိတဲ့အချိန်အနေအထိတရားတိုးတက်သွားတဲ့အခါမှာအဲ့ဒီပုဂ္ဂိုလ်ဟာငါခံစားနေရတယ်ငါနားနေတယ်ငါအောင့်နေတယ်လို့ငါဆိုတာမပါတော့ဘဲနဲ့နားရဲကျင်နေအောင့်နေတောင့်နေတင်းနေတိုက်တဲ့ခဲတဲ့သဘောဆိုတဲ့ခံစားမှုကလေးနဲ့သူ့ကိုရှုသိနေတဲ့စိတ်ကလေးဒီနှစ်ခုမြတ်သာသူ့ညာထဲမှာတွေ့နေတဲ့အခါကျတော့ဒီအခါမှာငါမပါတော့တဲ့အတွက်ငါဆင်းရဲလိုက်တာလို့သုတနာမှာမဖြစ်တော့အဲဒါလို့မဖြစ်တော့တဲ့အခါမှာငါမဆင်းရဲတော့တဲ့အတွက်ငါဟာခံနိုင်တယ်ငါမဆင်းရဲတော့တဲ့အတွက်ပဲဆင်းရဲစရာငါမရှိလို့မှုမဆင်းရဲတော့ဒါကိုပဲယောဂဝေဒနာတံကိုငါခံနိုင်တယ်လို့ဆိုရတယ်အမှန်တော့ငါဆိုတဲ့သဘောကိုဒီအခါမှမရှိတော့နားရဲကျင်နဲ့ကြိုက်တဲ့ခဲတဲ့သဘောနဲ့သူ့ကိုရှုတည်နေတဲ့စိတ်ကလေးနှစ်ခုဒီအပြုကံသဘောနဲ့ရှုတဲ့စိတ်ကလေးနှစ်ခုပဲရှိနေတယ်ဆိုတာဒီပုဂ္ဂိုလ်ဟာသိနေအဲဒါလို့သိနေခြင်းအပြင်ယောဂဝေဒနာဟာသက်သာရာရတဲ့ပြောင်းငြိမ့်နေတဲ့ဒါကြောင့်မို့မြတ်စွာဘုရားရဲ့ဒီသေးဟာဖြင့်သေးတရာထဲမှာသွမ်းဆုံးသေးပါပဲလို့အရှင်သာရိပုတ္တရာမထေရမြတ်လည်းပဲသူတွေကအထက်ကသွန်အန်းလိုက်အောက်ဘက်တက်လိုက်နဲ့မကြာခဏအမကြာခဏတက်တော့ခန္ဓာကိုယ်အင်းအားအနေနဲ့ဆုပ်ယုပ်လို့မို့လို့အမတန်အားတော်တော့နှွဲ့နေပါပြီသို့တော်လည်းဝေဒနာနိဗ္ဗာန်တတိပဋ္ဌာန်ကိုကြာကြာနာနာထိရိမိမိသေးသေးချာချာကိလေသာကုန်ခန်းသည့်အသည့်အကျဉ်လန်းဆုံးအောင်ကြင်ကြံပွားများအာထုတ်ထားတာဖြစ်တဲ့အတွက်နိုင်နင်းတော်မူလို့ဝေဒနာကိုရှုပြီးတော့နေတဲ့အတွက်စိတ်တော်မှာတော့မချမ်းမြေ့မှုဆင်းရဲမှုဆိုတာမရှိပါဘူးကိုယ်သာနွမ်းတော်လည်းပဲစိတ်မပန်းချာဘူးကိုယ်သာနွမ်းတော်လည်းပဲစိတ်ကတော့ရှင်လန်းလျက်ပါပဲဒါပေမဲ့ဘေးကနေကြည့်ရတဲ့ပုံပုံများအနေတော့ ယုတ်ခန္ဓာအင်အားပြော့လို့အင်အားယော့လို့ပြော့ဖွေနေတာတွေ့ရတော့စိတ်မချမ်းသာစရာစိတ်မချမ်းသာစရာစိတ်ဆင်းရဲစရာကြီးပေါ့အချိန်ကလည်းမြင့်အချိန်တဖြည်းဖြည်းလူကြီးတွေကလည်းတိတ်လာအမတန်တိတ်ဖိတ်တဲ့ညအချိန်မှာဝေဒနာတန်ကိုခံစားနေရတော့သူရဲ့မေတော်ကြီးဖြစ်တဲ့သာရိပုတ္တရာမဟာအရှင်သာရိပုတ္တရာအခန်းကသွေအာနာသွေကျော်တံကိုကြားလို့မလို့လာကြည့်တော့ဒီမှာမချိအောင်ဖြစ်နေတဲ့ပါရဲ့ရုပ်ရည်ဥပကာယကိုတွေ့ရတဲ့အခါကျတော့စိတ်ထဲမှာမသက်သာလွန်းလို့ပါတော်ဆုံးကနောင်တော်ကြီးပါဖြစ်တယ်လေမေတော့ကိုပြောစမ်းပါမေးရမေးလဲမေးသူကိုယ်တိုင်ကလည်းပဲအရှင်သာရိပုတ္တရာကိုစမ်းတိုက်ကြည့်အရှင်ဆုံးနာကဖြေကြတယ်မေတော့နောင်တော်ကြီးရဲ့နောင်တော်ကြီးဟာဝေဒနာတန်အပြင်းထန်ခံစားနေရပါတယ်သူတွေကအထက်ကိုလည်းလှမ်းလို့အောက်ကိုလည်းလျှော်လို့သွေးတစ်ခွက်ပြီးတစ်ခွက်သားတော်တွန်သိပြေးနေရပါတယ်ပြောတဲ့အခါကျတော့သာရိပုတ္တရာမကြီးဟာသားတော်ကြီးအရှင်သာရိပုတ္တရာရဲ့ဖြစ်အင်ကိုမကြည့်ရတာနဲ့ယင်အတာမပြီးတော့မျက်ရည်လေးဆက်လက်နဲ့အခန်းထဲကထွက်သွားပြီးတော့သူရဲ့အခန်းထဲကမှသွားမှီးပြီးတော့ပူဆွေးတော့ကရောက်ဒီလိုပူဆွေးတော့ကရောက်နေတုန်းမှာပဲမကြာခင်မဲ့အရှင်သာရိပုတ္တရာကိုရှာတဲ့ပုဂ္ဂိုလ်တွေပေါ်လာဘယ်သူတွေလဲဆိုတော့ပထမဆုံးသတ္တမဟာရဏတိကသတ္တမဟာရဏမင်းကြီး၄ပါးလူပြေကိုကြည့်လိုက်တော့အရှင်သာရိပုတ္တရာပင်များတရင်သုံးနေပါလိမ့်မလဲလို့ကြည့်လိုက်တဲ့အခါမှာနာလကရွာငယ်မှာအရှင်သာရိပုတ္တရာရဲ့ဖြစ်အင်တွေ့နေရတော့အရှင်မြတ်ကြီးတော့မောချပြိဋိဘံစံတော့မှပဲဒီတော့ပြိဋိဘံမစံရင်ဖူးလဲဖူးရအောင်ဝကြီးဝငယ်လည်းပြည့်ရအောင်ဒုညာသွားကြမယ်ဆိုပြီးတော့ဒကောင်နာနီအခြေညလူကြီးတိတ်ပိတ်ပိတ်မောင်းနေတဲ့အချိန်မှာသတ္တမရဏကြီးလေးပါးဟာအရှင်သာရိပုတ္တရာရဲ့တိုက်ခန်းဝင်ခဲ့ပြီးတော့အရှင်သာရိပုတ္တရာအရှင်မြတ်ကြီးဖျားလို့ရှင်ကိုဥဒင်ပြီးတော့အတန်ပေးလိုက်တော့အရှင်သာရိပုတ္တရာမထေရမြတ်ကြီးကမျက်လုံးတော်ခံမေးမေးဖွင့်ပြီးတော့သင်တို့ဘယ်လိုပဲလဲလို့မေးတယ်တတိယောများသတ္တမရဏမင်းကြီးလေးပါပါဗျာအရှင်မယားအတယတံမကြမ်းမှမှာဖြစ်နေတာတွေ့လို့တတိယောများဖူလဲဖူးရအောင်ပြနာပြုအလုပ်လဲလုပ်ရအောင်ဆိုပြီးတော့တတိယောများလာပါတယ်ဖရာလို့ကြောက်ထားတော့ကောင်းပြီသို့တော်လည်းပဲတို့များမှာပြနာပြုလို့မဲ့ညီတော်စုံတာရှိနေပြီဒါကြောင့်မလို့သင်တို့မလိုပါဘူးအေးအေးဆေးဆေးကိုနေရာကိုပဲပြန်ညပါတော့လို့အရှင်သာရိပုတ္တရာမိန့်ကြားတော့နတ်ကြီးလေးပါလည်းပဲအရှင်သာရိပုတ္တရာရဲ့စကားမလွန်ဆန်သာလို့လက်အုပ်ချီနောက်ဆုံးနဲ့ဆုပ်ပြီးတော့အခန်းထဲကထွက်ပြီးကိုယ်ပျောက်သွားကြနားမကြားခင်မဲ့တာဝတိန်သာနတ်ကြီးကိုပိုင်ဆိုးတဲ့ဒါကြမင်းကလည်းရှင်ဒီအတူပဲဆင်းလာပြီးတော့အရှင်သာရိပုတ္တရာထံဆျောက်ထားလို့အရှင်သာရိပုတ္တရာကဒါကြမင်းရဲ့အပြုအစုကိုလည်းမခံမဲနဲ့ပြန်လွတ်လိုက်တယ်ဒါကြမင်းပြန်သွားတဲ့အခါကျတော့ဗြဟ္မာပြေကဗြဟ္မာကြီးတွေအရှင်သာရိပုတ္တရာထံမှရောက်လာပြန်လို့ရှေ့တိုင်းဆျောက်ပြန်တဲ့အခါကျတော့ရှင်သာရိပုတ္တရာကလည်းပဲပြုစုမဲ့ပုဂ္ဂိုလ်အစင်းင်းရှိနေလို့မလိုတဲ့အတွက်မြမကြီးတွေရဲ့အပြုစုလည်းမခံဘဲနဲ့ကိုယ်နေရာကိုပဲပြန်လို့ရမိကြတဲ့အတွက်ဒီမြမတွေလည်းပဲအင်မတန်တောက်ပတဲ့ကိုယ်ရောကိုယ်ဝါးတွေလင်းမြင်းစွာနဲ့ သာရိပုတ္တေမာကြီးရဲ့တအိမ်လုံးကိုအယောင်တဝန်းဝင်းနဲ့နေကြီးကြောင်တောင်လို့လင်းစေပြီးတော့ကိုယ်ဝဲပြောက်ပြီးတော့ဓမ္မပြည်ပြန်ရောက်သွားကြရတယ်။သာရိပုတ္တေမာကြီးဟာသူ့အခန္ဓာကမီးပြီးတော့ပူဆွေးတော့ကရောက်ပင်ရောက်နေတော့လည်းပဲဒီပုဂ္ဂိုလ်တွေသားတော်ရဲ့အခန်းကိုဝင်လိုက်ထွက်လိုက်လုပ်နေတာရောသားတော်အခန်းထဲကသကားပြောတဲ့တဲ့တဲ့ရောကြားရတယ်။ကြားရလို့မဟုတ်တတိထားမိတဲ့အခါကျတော့အင်မတန်ထူးခြားတဲ့ပုဂ္ဂိုလ်တွေပါကလား။ဘယ်လိုပုဂ္ဂိုလ်များပါလိမ့်မလဲလို့သိကျင်သိဖြစ်လာလို့အရှင်သာရိပုတ္တရာရဲ့အခန်းဝင်ပြီးတော့မေးရတယ်။သားတော်ဆုံးကအခွန်းကငါရဲ့သားတော်ကြီးသာရိပုတ္တရာရဲ့အထံတော်ကိုလာကြတာဘယ်သူတွေလဲမေးတော့သုံဒမထေရဖြေကြတဲ့ပထမလာတာကတော့ကတုမာရဏမင်းကြီး၄ပါးဒုတိယလာတာကတရားမင်းတတိယလာတာကမြမာကြီးတွေဖြေကြတော့အံ့ဩလွန်လွန်လို့သာရိပုတ္တိမကတခါအရှင်သာရိပုတ္တရာကိုထပ်ပြီးမေးပြရတယ်မသားတော်ရဲ့သားတော်ထာမလာကြတာသလဝေဒနာထံခံစားရလို့မို့အာရုံနှဲ့ပြီးတော့ညှို့ခွေပြီးပြော့နေတဲ့ငါသားတော်ရဲ့ထာမဒီပုဂ္ဂိုလ်တွေလာတာကဘာကိစ္စလဲအရှင်သာရိပုတ္တရာမထေရဒီအခါကြတော့မှအကွက်ရလို့မို့မေတော်ကိုတရားပြောရဟုတ်တယ်မေတော်ပထမလာတာကတော့သတ္တမဟာရဏမင်းကြီးပဲသားတော်ကိုပြုစုဖို့လာပါတယ်ဒါသေးတဲ့သားတော်ကပြန်ထွက်လိုက်ပါတယ်အမလေးသတ္တမဟာရဏမင်းကြီးကိုရောင်ကိုဝါရင်နဲ့အဲ့ဒီသတ္တမဟာရဏမင်းကြီးတွေကငါသားတော်ကမြတ်သလားမြတ်တာပေါ့မေတော်ဒီသတ္တမဟာရဏမင်းကြီးတွေကငါသားတော်ကတောင်မြတ်တယ်ဆိုလို့ရှိရင်သားတော်ရဲ့ဆရာဖြစ်တဲ့ဂေါရမအရှင်တော်မြတ်ဘုရားဆိုလို့ရှိရင်တော့ပြောပွေရာမရှိဘူးပို့လို့သာမြင့်မြတ်မှာပေါ့ဟုတ်ပြီလေမေတော်သာတော်တို့ဆရာအရှင်တော်မြတ်ဘုရားမွေးဖွားစဉ်အခါကသတ္တမာရဏမင်းကြီး၄ပါးဆိုတာရှင်တော်မြတ်ဘုရားအလောင်းတော်သိတ္တမင်းသားလေးကိုရွှေကွင်ရဲ့နဲ့ခံယူရတဲ့အခြေအနေအတိသားတော်ရဲ့ဆရာကမြင့်မြတ်ပါတယ်။အော်ဒါဖြင့်နေပါအောင်တရားမင်းကတော့အဲတရားမင်းဆိုတာမဲတော့သားတော်တို့သားတော်တို့ရဲ့ဆရာမြတ်စွာရှင်တော်မြတ်ဘုရားရဲ့တပိတ်ကင်ကိုရင်ကလေးမျှပါပဲ။တပိတ်တင်ငန်းကိုနောက်ကကင်လိုက်တဲ့ကိုရင်ကလေးလောက်ပဲရှိပါတယ်။ရှင်တော်မြတ်ဘုရားခန္ဓာဝါမြောက်တာဝတိန်နာနတ်ပြည်မှာအဋ္ဌမဒေသနာတော်ဟောကြားပြီးတော့သင်္ကပ္ပနဂိုပြေဆင်းလာတဲ့အခါကဆိုရင်ဟောရီတရားမင်းဘောရှင်တော်မြတ်ဘုရားနောက်ကတပိတ်သင်္ကန်းကိုင်းပြီးတော့နောက်ကလိုက်လာတာဘလောက်ပဲရှိပါတယ်မေတော်အမလေးမြင့်မြတ်လိုက်တာနော်မြင့်မြတ်လိုက်တာပါရိပုံလေးမှအခုမှမန်နေကြသွားတယ်သူတို့ကတကောကိုမြင်ရမှအဟုတ်ကြီးထင်ရတဲ့သဘောရှိတာကိုဒါဟာဉာဏ်သိမ့်တဲ့ပုဂ္ဂိုလ်တို့ရဲ့သဘောပဲနောက်နေပါအောင်သားတော်ရဲ့နောက်ဆုံးမဲတော့တိုက်ခန်းကြီးတိုက်ကြီးတစ်ဓာတ်လုံးအိမ်ကြီးတစ်ဆောင်လုံးဝင်းဝင်းပြောင်းသွားအောင်အယောင်နေတလက်လက်နဲ့အင်မတန်တင့်နေစွာလာတဲ့ပုဂ္ဂိုလ်ကတော့ဘယ်သူပါလိမ့်မလဲအဲ့ဒါကတခြားမဟုတ်ဘူးမေတော်မေတော်တို့ရဲ့ဖရာကြီးပေါ့မေတော်တို့ရဲ့ဖရာမဟာဗြဟ္မာကြီးဆိုတာပေါ့ဩမေတော်တို့ဖရာမဟာဗြဟ္မာကြီးတဲ့တော့ငါသားတော်ကမြတ်တယ်နော်မြတ်တော့မေတော်ရဲ့ဒါကြောင့်မလို့ပဲသားတော်ကိုလာကြည့်လို့သူတို့လာပြီးတောင်းမနာပေါ့ဒီအခါမှာသာရိပုတ္တေမအစွမ်းကုန်စိတ်ကြသွားပြီ။ဘာကြောင့်လဲလို့ဆိုတော့သူတို့ဟိန္ဒူဗြဟ္မဏဝါဒအရယူဆတာက ခါစောစောကပြောခဲ့တယ်လို့ပဲလောကကြီးနဲ့တကွလူတွေကိုမဟာပြမကြီးကဖန်ဆင်းလိုက်တာအဲ့ဒါလို့ဖန်ဆင်းလိုက်တဲ့အတွက်လူတွေတ attva တွေလောကတွေဖြစ်လာပြီးတော့ဒီတ attva တွေရဲ့တဏ္ဍာမှာလည်းပဲမဟာပြမကြီးကဇီဝအတ္တခေါ်တဲ့အသက်ဝိညာဉ်လေးတွေတွင်းပေးလိုက်လို့မလို့အသက်ရှင်တည်နေတယ်ဒါကြောင့်မို့ဒီမဟာပြမကြီးဟာတ attva အားလုံးရဲ့အာကိုအားထားရာပြုရာဘုရားကြီးပဲလို့သူတို့ကယူဆတယ်ကိုအဲ့ဒါလို့ယူဆထားတဲ့မဟာပြမကြီးကအခုသူထင်သေးအမြင်သေးဖြစ်နေတဲ့အရှင်သာရိပုတ္တရာထံလာပြီးတော့သူနာပြုစုရစေလို့လျှောက်ထားတာကိုယ်တိုင်တွေ့ကိုယ်တိုင်မြင်ရတဲ့အခါကျတော့ဩသားတော်ကဒီပြမာတဲ့မြတ်တကူဆိုတာစိတ်ထဲမှာသေသေးချာချာဆုံးမြတ်နိုင်သွားတော့စိတ်တက်ကြိုက်မန်ကကျိုးသွားတယ်ဒီကမှသာတော်တောင်းမှာပဲတလောက်မြင်ရတယ်ဆိုလို့ရှိရင်ငါသာတော်ရဲ့ဘုရားဗုဒ္ဓရှင်တော်မြတ်ဘုရားဆိုလို့ရှိရင်တော့ပြောရမရှိဘူးဒီတဲ့မြက်မြက်ပေးမှာပဲနှုတ်ကကြီးတဲ့ဒီကံမှာအရှင်သာရိပုတ္တရာကသိတော်မူတဲ့ဩမေတော်စိတ်မန်ကြသွားပြီသားတော်အပေါ်နဲ့မိမိအပေါ်နဲ့မိမိရဲ့ဆရာရှင်တော်မြတ်ဖျားအပေါ်မှာစိတ်ညစ်လာပြီလို့သိတာနဲ့အရှင်သာရိပုတ္တရာကဒီအခါမှာအကွက်ပေါ်လို့မလို့တရားဟောတဲ့မေတော်ရဲ့သားတော်တို့ဆရာဘုရားရှင်တော်မြတ်ဖျားဆိုတာလူနာမြမတ္တဝါတို့ရဲ့ဆရာအသေးသစုအသစ်မုတ်ချဖြစ်ပါတယ်ဒီဘုရားရှင်တော်မြတ်ဖျားမှာအမတန်သူများနဲ့မတူတဲ့မတုန်နိုင်မတိုင်းနိုင်မနှိုင်းနိုင်တဲ့ဂုဏ်တော်တွေနဲ့ပြည့်စုံပါတယ်တမ်းပြီးတော့ဝိပဿနာတရားဟောလို့လည်းမဖြစ်ဘူးသစ္စာလေးပါးဟောလို့လည်းမဖြစ်ဘူးဘာကြောင့်လဲဆိုအဲ့ဒါတော့သိနိုင်တော့အောင်သူ့ရဲ့စိတ်ဓာတ်နဲ့အခြေခံညာကပြင်ပြီးသားဆင်ပြီးသားဒါတွေပုံနှိမ့်မှမရှိသေးဘူး။ဒါကြောင့်မလို့လွယ်လွယ်ကစပြီးတော့သူရဲ့သရတရားကိုဖွင့်လိုက်ပြီးတော့မှယုံကြည်မှုသရတရားတိုးလာလို့မလို့ကံလစိတ်တာမုဒုစိတ်တာဝိနိဝရဏစိတ်တာဆိုတဲ့ဒီစိတ်တွေဖြစ်လာတော့မှကြည်လင်တဲ့စိတ်တကြွတဲ့စိတ်တရားတော်ကိုသိလို့တဲ့စိတ်အဲ့ဒီစိတ်တွေဖြစ်လာတဲ့အခါကျတော့မှမဂ္ဂင်7ပါးသစ္စာ4ပါးဒီတရားကိုဟောရမှာကိုဒါကြောင့်အရှင်သာရိပုတ္တရာကအမတန်အားတော်နှဲ့နေတဲ့ကြားထဲကမေတော်ကိုမွေးကျေးဇူးဆက်ကျင်တဲ့စိတ်ထားနဲ့ဒီအချိန်မှဒီမေတော်ကိုငါကြောက်အောင်မချွတ်နိုင်ဘူးဆိုလို့ရှိရင်ဒီမေတော်ဟာမိစ္ဆာဒိဋ္ဌိဘဝနဲ့ပဲဒီတိုင်းသခန်းသွားရတော့မှာပဲအဲဒါလို့စဉ်းစားပြီးတော့မေတော်ရဲ့သားတော်တို့ရှင်တော်မြတ်ဘုရားဟာသောဘဂဝါတို့တုံးလူတို့တာရှင်တော်မြတ်ဘုရားသည်ဣတိပိကိလေသာအညေအကျေကင်းဝေးစင်ကြဲသောဤအကြောင်းကြောင့်လည်းအရဟံလေးဟုသောဂုံထူးဖြင့်ချီးကျူး၍မဆုံးဖြစ်ပါ၏သောဘဂဝါရွှေဘုံတော်တခင်တုံးဝင်တို့တာငါတို့ဆရာရှင်တော်ဘုရားသည်ဣတိပိတိလျာမန္တမြတကမကြံတရားမူညာဖြင့်အမှန်တိုင်းသိတော်မူသောဤအကြောင်းကြောင့်လည်းတမ္မာတံဗုဒ္ဓောတမ္မာတံဗုဒ္ဓဂုံတူးဖြင့်ချီးကျူး၍မဆုံးဖြစ်တော်မူပါ၏သောဘဂဝါရွှေဘုန်းတော်တခင်သဝင်တတငါတို့ဆရာရှင်တော်ဘုရားသည်ဣတိပိဝိဇ္ဇာသုံးပါးဝိဇ္ဇာ7ပါးသရဏတရား15ပါးတို့နှင့်ခမချာဂုံလုံးပြည့်စုံတော်မူသောဤအကြောင်းကြောင့်လည်းဝိဇ္ဇာသရဏတံပန်သောဝိဇ္ဇာသရဏတံပန်နာဂုံသူနှင့်ချီးကျူးမဆုံးဖြစ်တော်မူပါ၏ဝါဝိဇ္ဇာဣတိပိအတိတရားအကျင့်တရားတို့နှင့်ထင်ထင်ရှားရှားပြည့်စုံတော်မူသောဤအကြောင်းကြောင့်လည်းဝိဇ္ဇာသရဏတံပန်သောဝိဇ္ဇာသရဏတံပန်နာဂုံတူနှင့်ချီးကျူးမဆုံးဖြစ်တော်မူပါ၏။တောဘဂဝါရှိဘုန်းတော်တခင်သုံးဝင်တို့ဌာငါတို့ဆရာရှင်တော်ဖရာသည်ဣတိပိကျိုးရှိဟောမနတံသောစကားကိုယ်တော်မိန့်ကြားတော်မူတာသောဤအကြောင်းကြောင့်လည်း ဒုက္ကတာဒုက္ကတာဂုံလူဖြင့်ရှိယူမဆုံးဖြစ်တော်မူပါပေ၏အရှင်သာရိပုတ္တရာကမြတ်စွာဘုရားရဲ့ဂုံတွေကိုပါရိပုံင်းမှသိယုံအဘိဓေဖွင့်ပြပြီးတော့ဟောကြားပါရိပုံင်းမှဤဟာမူလတွေကရံ့ညွတ်လာတဲ့စိတ်ထားမှဒီဂုံတော်တွေကြားရတဲ့အခါကျတော့သူရဲ့တဏ္ဍမှာအင်မတန်ကြည်လင်ကြည်မြူးတဲ့စိတ်တွေဖြစ်ပြီးတော့ယုံကြည်မှုတွေတပြေးတည်းတည်းတိုးလာယုံတဲ့စိတ်တွေတပြေးတည်းတည်းတိုးလာတာနဲ့အမြဲသူရဲ့စိတ်တွေဟာလည်းပဲနားထောင်ရင်နားထောင်ရင်နဲ့ကြည်လင်ရှင်လန်းပြီးတော့တက်ကြွလာသောဘဂဝါရှိဘုနာတခင်သံဝင်ထတာငါတို့ဆရာရှင်တော်ဘုရားသည်ဣတိပိသတ္တောကသတင်္ဃာရဟုလောကသုံးတွင်အကုန်အစင်သိမြင်တော်မူသောဤအကြောင်းကြောင့်လဲလောကဝိဓုလောကဝိဓုဟူသောဂုံတုနှင့်ချီးကျူးမဆုံးဖြစ်တော်မူပါ၏သောဘဂဝါရှိဘုနာတခင်သံဝင်ထတာငါတို့ဆရာရှင်တော်ဘုရားသည်ဣတိပိမယင်ကြည်ညာညာတတဝများကိုယင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌သူပဲကျင်းတော်မူသောဤအကြောင်းကြောင့်လည်းအနုတ္တရပုရိသဓမ္မတာရတိအနုတ္တရပုရိသဓမ္မတာရတိဂုံလူဖြင့်ဖြည့်ပြုမဆုံးဖြစ်တော်မူပါ၏သောဘဂဝါရှိခေါနာတခင်သဝင်ထတာငါတို့ဆရာရှင်တော်ဘုရားသည်ဣတိပိလူနာမြမသတ္တဝါတို့ဤဖြာတသူအစေဖြစ်တော်မူသောဤအကြောင်းကြောင့်လဲတထာဒေဝမနုဿာနံတထာဒေဝမနုဿာနာဂုံလူဖြင့်ချီးကျူးမဆုံးဖြစ်တော်မူပါ၏သောဘဂဝါရှိဘုနာတခင်သဝင်တတံငါတို့ဆရာရှင်တော်ဘုရားသည်ဣတိပိသစ္စာ၄ပါးအမှန်တရားတို့ကိုပိုင်းခြားထင်မြင်သိမြင်တော်မူသောဤအကြောင်းကြောင့်လည်းဘုဒ္ဓဗုဒ္ဓဂုံတို့နှင့်ချီးကျူးမဆုံးဖြစ်တော်မူပါ၏။ဝါသစ္စာ၄အင်ကိုယ်တိုင်းမြင်၍များခြင်းဝိနည်းတည်းတွေကိုလည်းသိစေတော်မူသောဤအကြောင်းကြောင့်လည်းဘုဒ္ဓဗုဒ္ဓဂုံတို့ဖြင့်ချီးကျူးမဆုံးဖြစ်တော်မူပါ၏။သောဘဂဝါရှိဘုနာတခင်သံဝင်ထတာငါတို့ဆရာရှင်တော်ဘုရားသည်ဣတိပိဣတရိယသတိဘုံ၆လီနှင့်ဇုံဤတိဝါတော်မူသောဤအကြောင်းကြောင့်လည်းဘဂဝါဘဂဝါဒီဟုသောဂုံတူးဖြင့်ချီးကျူးမဆုံးဖြစ်တော်မူပါ၏အရှင်သာရိပုတ္တရာမထေရမြတ်ကမြတ်စွာဘုရားရဲ့ဂုံတော်၉ပါးကိုအကျဉ်းချုပ်သေးတာရောများဖွင့်ပြီးဟောပြပါရိပုံလေးမှယူဟန်ငြိမ်ပြီးနားထောင်နေရကနေပြီးကိုယ်စိတ်ထဲမှာယုံကြည်မှုတွေအပြည့်အဝရှိတဲ့အခါကျတော့မှအရှင်သာရိပုတ္တရာကသစ္စာ၄ပါးတရားကိုဟောရသစ္စာ၄ပါးတရားဟောလို့တရားအဆုံးမှာပါရိပုံလေးမှယူဟန်အရိယသစ္စာ၄ပါးကိုသောတာပတ္တိမညာနဲ့ထိုးတွင်သိမြင်လို့မလို့သောတာပန်ဖြစ်သွားဤတွင်ဤจิตတန်းဝင်သွားသောတာပတ္တိမညာဖွညာရသည်လို့ပြစ္ဆုခဏဉာဏ်နဲ့ဆင်ញံလဲပြီးရောပါရိပုံနှင်းမကြီးဟာဝန်တာလိုက်တာလေပြောမဆုံးမလေးဒီလောက်ကောင်းတဲ့ဖရာဒီလောက်ဂုံတို့တွင်နဲ့ပြည့်စုံတဲ့ဖရာဒါလောက်ငြိမ့်တဲ့အေးချမ်းစေတဲ့ဘုရားဒါလောက်ငြိမ့်တဲ့အေးချမ်းစေတဲ့တရားဒီနေရာတည်းကငါသားတော်ဟာအခုမှပဲမေတော့ကိုဟောပြတယ်ရှိကမဟောခဲ့ဘူးဘာကြောင့်များရှိကမဟောခဲ့ပါလိမ့်ရှိကများဒီနေရာတွေမေတော်နာခဲ့ရလို့ဒီတရားတွေမေတော်သိကြရရင်ဘယ်လောက်ကောင်းမလဲဘာကိုအပြည့်တင်တယ်လို့လို့နဲ့ဝမ်းပါလုံးလို့အပြစ်တင်စကားလုံးလုံးနဲ့စကားဆိုတယ်ဒီတော့အရှင်သာရိပုတ္တရာကကိုယ်တိုင်လည်းပဲတရားဟောရလို့တော်တော်လေးခန္ဓာကိုယ်မောဟိုက်သွားတဲ့အတွက်ဒီလည်းနောက်ထပ်ပြောเสียမလို့တော့လို့ မွေးကျေသူဆက်တာလဲကုံကြီးဖြစ်တဲ့အတွက်မေတော်ဘလောက်ဆိုလို့ရှိရင်တော်လောက်ပါပြီမေတော်ကိုသားတော်မွေးကျေသူဆက်ပြီးပါပြီဒါကြောင့်မလို့မေတော်ပွားနိုင်ပါပြီလို့မိတ်ရလိုက်တဲ့အခါကျတော့သာရိပုတ္တေမကြီးကမတော်ခြင်းတော်ခြင်းနဲ့သားတော်အခန်းကတဖြည်းဖြည်းထွက်ခွာသွားတော့မေတော်ရေးထွက်ခွာသွားတော့ခဏအနာယူလို့မကြခင်မှာပဲစုံနာဖြီကိုအရှင်သာရိပုတ္တရာကမိတ်ကြဤတော်စုံနာအချိန်ဘယ်လောက်ရှိသွားပြီလဲမှန်မှလင်းမှုနှီးပါပြီဖေရအော်လင်းမှုတော့နှီးပြီကိုဒီလိုလိုလိုရှင်စုံနာငါကိုထူပေးသားမှာအိုးအရှင်သုဏမထေရကအရှင်သာရိပုတ္တရာကိုဖေးမှပြီးထူပေးလို့ထူပေးပြီးတဲ့အခါမှာနောက်ဖက်ကနေပြီးအသာဖက်ပြီးထိမ့်ပေးထားရှင်သာရိပုတ္တရာမထေရကခန္ဓာကိုယ်ကတော့အာရောတော်တော်နှဲ့ပြီးရောနေပြီးသို့တော်လည်းပဲစိတ်တော်ကဝေဒနာနုပဒနာရှိနေတာဆိုတော့စိတ်တော်ကတော့ကြည်လင်ရှင်လန်းလျက်ပဲဒါကြောင့်မို့စုံနာသွားပါကြီးငါတ္တိတာငါတ္တိယဟန်တော်900ကိုခေါ်ပါကြီးလို့မိန့်တော်မူတဲ့အခါကျတော့အရှင်စုံနာဟာအရှင်သာရိပုတ္တရာကိုနောက်ဖက်ကခေါင်းနေနဲ့အခုခံမိပေးထားခဲ့ပြီးတော့နောင်တော်ကြီးရဲ့အမိန့်နာမလွန်လန်သာလို့မလို့နောင်တော်ရဲ့တိုက်ခန်းကခွာသွားပြီးတော့ယဟန်တော်900တွားပြီးတော့အကြောင်းကြရတဲ့ရှင်ဖရာတို့အရှင်ဖရာတို့ကိုနောင်တော်ကြီးကခေါ်တော်မူတဲ့ကြွားကြပါလို့ကြောက်ထားတဲ့ယဟန်တော်900လည်းပဲဒီအတန်ကိုပဲစောင့်နေတာဖြစ်တဲ့အတွက်အလုံးမဲငြိမ်ငြိမ်သက်သက်နဲ့အရှင်သာရိပုတ္တရာရဲ့အခန်းကိုဝင်လာကြရောက်လာတဲ့အခါကျတော့ရှိခိုးဝှချပြီးတော့လက်အုပ်ချီမိုးပြီးတော့ဗာမျှမိတ်မလဲဆိုတာနားထောင်နေကြအဲ့လိုနားထောင်နေကြတော့မှပဲအရှင်သာရိပုတ္တရာကငါရှင်တို့ငါရှင်တို့နဲ့တို့များနဲ့44ဝါပတ်လုံးအတူတူသွားလာနေတိုင်းကြည်ကြအထုတ်နေကြတဲ့အတော်အတွင်းမှာငါရှင်တို့အပေါ်မှာတို့များဒီကုန်းတရားကိုမှုနှုတ်မှုဒီမမိတာများတကယ်လို့များရှိကြရင်ခွင့်လွတ်ကြပါတောင်းမှန်တယ်ဘာကြောင့်တောင်းမှန်ရတော့တောင်းမှန်တာထောက်ခြင်းအားဖြင့်အရှင်သာရိပုတ္တရာပြိဋိဘံသံဃာနီးပြီလို့သံဃာတော်တွေသိကြတယ်သိကြတ